ကချင်ပြည်နယ်ထဲမှာတိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ပူပန်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနရန်ကုန်တန်ရုံကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဟာအရက်သားတွေကိုထိခိုက်သေးကြစေပြီးအမျိုးသားပြန်လည်တင့်မြန်ရေးကိုအာရုံစေတဲ့အတွက်ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပြောဆိုလိုက်တာပါ။သမ္မတဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကတော့အမေရိကန်တန်ရုံရဲ့ကြေညာချက်ထဲမှာ KIA တပ်ဖွဲ့တွေရဲ့အရက်သားတွေနဲ့ရဲတွေအစိုးရတပ်တွေကိုတိုက်ခိုက်တာတွေကိုဖော်ပြမှန်းထားတဲ့အတွက်မျှတမှုမရှိဘူးလို့ဆိုပါတယ်
။ We understand the US government concern of the situation in KIA state but to be fair they have to point out the all the ancient
American ဆိုရင်ကချင်ပြည်နယ်ရဲ့ကအချင်းတွေနဲ့ပတ်သက်ပြီးဆိုရင်ပူပန်နာကိုနားလည်နိုင်ပေမဲ့မျက်မျက်တက်တာရှိအောင်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းတစ်ဖက်စလုံးရဲ့လှုပ်ဆောင်မှုတွေကိုထုတ်ဖော်ပြောဆိုဖို့လိုအပ်ကြောင်းနဲ့အခုမြန်မာအစိုးရကပဲအပြစ်တင်နေတာအတွက်တရားမျှတမှုမရှိဘူးလို့ပြောသွားတာပါမြန်မာအစိုးရကတော့စနေနေ့ကစပြီးမြန်မာတပ်တွေဘက်ကအပြစ်ခံရစေမယ်လို့ကြေညာခဲ့ပါတယ်။ဒါပေမဲ့ဂျိုဂျာဂျိုဂျာပြစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေတာပါ။ကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မျက်မြင်သက်သေတွေက VOA ကိုပြောကြားရမှာတော့အစိုးရတပ်တွေဟာအခုလိုတိုက်ခိုက်မှုတွေကိုရပ်ဆိုင်းပြပြီးကချင်လက်နက်ကိုင်တွေကိုထိုးစစ်ဆင်ဖို့အတွက်နေရာယူလိမ့်ရှိတယ်လို့ဆိုပါတယ်။